ရန်ကုန်မြို့ကចောင်းသားတွေရဲ့ငြိမ်းချမ်းစွာစံတာပြမှုကိုရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတွေအသုံးပြုဖြုတ်ခွဲမှုဟာ ဒီဇယ်ဥပဒေတွေကိုလိုက်နာကျင့်သုံးဆောင်ရွက်တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတဦးကပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကတော့အခုလိုစံတာပြပွဲတွေကိုအရက်သားတွေသုံးဖြုတ်ခွဲမှုဟာဥပဒေအရညီညွတ်တဲ့အထောက်အထားမတွေ့ရဘူးလို့ပြောလိုက်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
လေဗရန်မြို့မှာအာနာပိုင်တို့ရဲ့ပိတ်ဆို့ခံထားရတဲ့ကျောင်းသားတပိတ်စီကျောင်းကိုရန်ကုန်ကိုချီတက်ခွင့်ပြုဖို့ရန်ကုန်မြို့ကဆန္ဒပြပွဲကိုရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတချို့ကိုအကြမ်းဖက်ခွင့်ပေးပြီးတော့ဆန္ဒပြပွဲကိုဖြိုခွင်းခဲ့ပါတယ်။ကြားသာရင်းနဲ့အခုလိုရက်သားတွေအသုံးပြုဖြိုခွင့်ခဲ့မှုမှာဆန္ဒပြသူ၈ဦးဖမ်းဆီးခံရပြီးခံရရသူတွေလည်းရှိခဲ့တာပါ။
အခုလို့ရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတချို့ကိုတာဝန်ဆိုတဲ့လက်ပတ်ညီတွေဝတ်ဆင်စေပြီးလက်နက်မပါငြင်းချမ်းစွာဆန္ဒပြကြသူတွေကိုဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့တဲ့လို့ရဟာလက်ရှိဒီဇယ်ဥပဒေကိုကျင့်သုံးတာဖြစ်တယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထေကပြောပါတယ်။ကျွန်တော်တို့ဘုံလာတာရန်ကုန်တိုင်းဒေသကြီးဘုံလာ။ဒီကောင်စီအစိုးရကဟောဘုံလာမဟုတ်ဘူး။ဒီကောင်စီ ီငငင်ဖြစ်မှုတွေအဲ့လိုမျိုးတွေမဖြစ်ဖို့ထိန်းသိမ်းဖို့ပြောရဲ။နောက်ငမနေ့ချက်ကအဲ့လိုမျိုးထိန်းသိမ်းတဲ့ဆာမှာဥပဒေနဲ့အညီဆောင်ရွက်ဖို့ပြောရဲ။ဟောဒါပဲကျွန်တော်တို့ဟိုဟိုဘဟုဝါအာဒီအရေးကြီးရတာပြောလာတဲ့ဆာကဟောအဲ့တော့ဥပဒေကတော့ကျွန်တော်တို့ကရှိပြီးရှိပြီးဒီလိုမျိုးရရှိနေပါတော့။အဲ့တော့အဲ့ဒီဥပဒေကိုအဆောဆိုင်လုပ်တဲ့အပေါ်မှာအဲဒီကဝိဝါဒဆောပြရကြရဖြစ်တယ်ပေါ့နော်ဖြစ်တော့အခုဟိုဟိုပြောင်းစားတဲ့အဲဒီလက်ရည်ခြေရကိုတောင်းနေဆိုတဲ့ဟာကကျွန်တော်လည်းအဲ့ဒါသိရှိရတယ်ဒါပေမဲ့ဒီတောင်းနေအဲဥပဒေကအဲဥပဒေရဲ့ကော်မရှင်ပေါ့နော်ဒါလည်းပြန်ပြီးတော့ကျွန်တော်ပြန်သုံးသပ်ပြီးတော့ဆောင်ရွက်ဖို့ဆိုရပြောထားတယ်ပြောတော့ပြောထားတယ်ပေါ့နော်ပြောထားတော့အခုကျွန်တော်တို့ကအခုကဒီအခုလေးတွေကွက်ပြီးတော့ကြည့်လို့မရတော့ဘူးပေါ့နော်ကျွန်တော်တို့ငင်းငင်းစွာသနာထုတ်ဖို့ဒီနေ့ဒီကကတူတူအကြမ်းကြီးနော် public order မတိခိုက်ရေးအဲ့ဒီပုံမှာကျွန်တော်တို့ကတစ်ခုလုံးကိုပြန်ပြီးတော့တုံ့ပြန်မဲ့သဘောဖြစ်တာပဲ
ကျာသာပရင်းနေတော့ကဆနာပြပွဲအကြမ်းဖက်နှိမ့်ညင်းမှုဟာဆိုရင်အာနာပိုင်တို့စီခိုင်းထားတဲ့လက်ပတ်နေဝက်အရတားအမျိုးသားနှစ်ဦးကဆနာပြသူအမျိုးသမီးတဦးကိုလဲဘင်းကိုညှက်လက်ကိုဖမ်းချုပ်ပြီးရဲကားပေါ်ကိုဆွဲခေါ်ဖမ်းဆီးသွားတဲ့ဓားပုံဟာဆိုရင်လေလူမှုကွန်ရက်တွေပေါ်မှာအတော်လေးပြန့်နှံ့ခဲ့ပြီးတော့လူလူချားမှလည်းမကြေနပ်မှုတွေအတော်ဖြစ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေအပြင်ရဲတွေနဲ့လက်ပတ်နေဝက်အရတားအမျိုးသားတွေကနံပါတ်ထုတ်တင်နေလဲဆနာပြသူတွေကိုရိုက်နှက်ခဲ့တာပါ။ဒီလိုအကြမ်းဖက်မှုတွေကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေပါသလားဆိုတာကိုလည်းမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစင်မြန်းကအခုလိုပြောပါတယ
်ဟိုဒီရသတ်ကြီးတဲ့မှာတော့ပုံမှန်128ဒီမှာတော့အဲ့ဒီတရားချုပ်ခွဲမှုတွေအရင်အားဖြင့်သုံးနိုင်တယ်ဆိုတော့ကြားထမ်းချက်ပါပါဒါပေမဲ့လို့ဒီအရင်ကဥတွေမှာတော့အဲ့ဒါတွေကကျွန်တော်တို့စီးကြပေါ်လေဒီလိုခိစ္စမှာသုံးဖို့အရာမျိုးပဲနဲ့နိုင်ငံတော်လုံခြုံရေးအတွက်သုံးမဲ့အရာမျိုးလိုပဲကျွန်တော်တွေ့တယ်။ဆိုလိုချင်တာကတော့မိမိဥပဒေကိုကိုးကားပြီးတော့ဒီအရာဖွဲ့တွေကိုသုံးတယ်ဆိုတာတော့ကျွန်တော်တို့ကျွန်တော်ရဲ့လေ့လာမှုအရတော့ဖွဲ့စည်းပြတာကျွန်တော်မသိရသေးပါဘူး။အဲအခါကျတော့ကျွန်တော်လည်းဥပဒေလေ့လာနေတယ်။သူတို့ဘယ်ဥပဒေကိုကိုးကားပြီးအသုံးပြုတယ်လဲဆိုတာကိုကျွန်တော်တို့ရှာဖွေလေ့လာနေတယ်။လောလောဆယ်လေ့လာသလောက်တော့ဒီဟုတ်ပါတော့ဥပဒေထောက်ထားတော့ကျွန်တော်အနေနဲ့မသိဘူးအဲ့တော့ကျွန်တော်တို့ပြောလို့ဒါကတော့နံပါတ်1ဥပဒေနဲ့အညီဆောင်ရွက်တာကိုတော့ကျွန်တော်တို့ပြောစရာမရှိပါဘူးဥပဒေနဲ့မညီဘူးဆိုတော့ဒါလူခွင့်ရေးကိုထိခိုက်ပါတယ
်ရန်ကုန်ကပြည်သူတွေရဲ့ငြင်းချမ်းစွာဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရမှုအပေါ်အမျိုးသားလူခွင့်ရေးကော်မရှင်ဘက်ကဥပဒေကျင့်သုံးမှုတွေကိုလေ့လာနေတယ်ဆိုပေမဲ့လည်းအရေးယူဆောင်ရွက်ဖို့တော့အခုချိန်ထိအစီအစဉ်မရှိသေးဘူးဆိုပြီးဒုတိယဥက္ကဋ္ဌဦးစင်မြန်းကပြောခဲ့ပါတယ်ရှင်